2008ပွဲစည်းပုံပါပုံမှန်59ဆလုံးကိုပြင်ဆင်မယ်ဆိုရင်တဆညပါတီအနေနဲ့ကန့်ကွက်သွားမယ်ဆိုပြီးတော့ဒီမန္တလေးတိုင်းကပါတီဥက္ကဋ္ဌပြောတာတွေ့ရပါတယ်ရှင်ဆိုတော
့ဟို
အင်ကယ်ရုဘဟုအဖွဲ့အနေနဲ့ပေါ့လေဘလို့သဘောထားရှိပါလဲရှင
်ကျွန်တော်တို့ဘိုးအနေနဲ့ကတော့အစိုးရကကျွန်တော်တို့ပြောထားပြီးသားပါပဲကျွန်တော်တို့59ဆလုံးနဲ့ပတ်သက်လို့ပြင်ဆင်စရာမလိုဘူးလို့ဆိုပြီးတော့ကျွန်တော်တို့ပြောထားတာဒါကျွန်တော်တို့သဘောထားပါခင
်ဟုတ်ကဲ့ဘာကြောင့်မပြင်ကျင်မှုလဲဆိုတာကိုသိလို့ရနိုင်မလားရှင်
ဒီလိုပါကျွန်တော်တို့ဒီဟာနဲ့ပတ်သက်လို့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲစဉ်တော့ကကျွန်တော်တို့ပါတီကမြို့သားညီလာခံကိုအစအဆုံးတက်ခဲ့တဲ့ပါတီဖြစ်ပါတယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပါမူလေးကိုစဉ်းစားရသလိုပဲလူတွေနဲ့ပတ်သက်တဲ့အခန့်ကဏ္ဍကိုလည်းစဉ်းစားရပါတယ်ဒီနေရာမှာစွတ်တော်နဲ့ပတ်သက်လို့စဉ်းစားတဲ့အခါမှာစွတ်တော်တွေကိုဝင်မဲ့စွတ်တော်ကိုယ်စားလှယ်တွေပေါ့အဲ့သူ့ရဲ့အရေးချင်းကိုဘယ်လိုအရေးချင်းနေနဲ့ပြည်စုံစဉ်းစားမလဲဆိုတဲ့အခါမှာဒါနောက်ပိုင်းကိုကျွန်တော်တို့ပြန်ယူပါတယ်ပြန်ယူတဲ့ဆိုတော့တမိုင်းရောပေါ့လေနော်အဲ့တော့47 constitution မှာတော်တော်ကိုယ်တော်လေတယောက်ဟာနိုင်ငံသားရဲ့ influence ပေါ့လေပါဝင်ပတ်သက်မှုပေါ့ဒီဟာခင်းရှင်းရမယ်ဆိုပြီးတော့အဲ့ဒီလိုတတ်မှတ်ထားတာရှိတယ်အဲ့အရာကိုယူမယ်ယူလိုက်တယ်အဲ့တော့နောက်တစ်ခါကျတော့နိုင်ငံတော်ရဲ့အကြီးအကဲတမရဒုတမရတနိုင်ငံတော်ရဲ့အကြီးအကဲသူဟာအနည်းဆုံးဒီတော်တော်ကိုယ်တော်လေတယောက်အနေနဲ့ရှိတဲ့အရေးချင်းရှိရမယ်လို့တဲ့ခါကျတော့သူ့အနေနဲ့နိုင်ငံသားကပါဝင်ပတ်သက်မှုခင်းရှင်းရမယ်ဆိုတဲ့ဟာပါလာတယ်တော်47 constitution နဲ့74 constitution ကိုကြည့်တဲ့အခါကျတော့နိုင်ငံတော်အကြီးအကဲတွေဟာ head of the state အနေနဲ့ဂုဏ်သုဆောင်နေမှာပဲဖြစ်တယ်။သို့တော့2008ဖွဲ့စည်းပုံအခြေခံဥပဒေကြတဲ့အခါကျတော့နိုင်ငံတော်သမ္မတသည်နိုင်ငံတော်အကြီးအကဲတွေမဟုတ်ဘဲနဲ့ထုတ်ချအာဏာရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့အုပ်ချုပ်မှုအာဏာကိုသူကခိုင်ဆွဲထားတာဖြစ်တဲ့အတွက်နိုင်ငံတော်အကြီးအကဲသည်သူတယောက်တည်းတင်ဒီနိုင်ငံသားရဲ့ဩဇာအာဏာကင်းလွတ်ရုံနဲ့မဟုတ်ဘဲနဲ့သူ့ရဲ့အတိုင်းဝိုင်းမှာနိုင်ငံသားဩဇာကင်းလွတ်မှုလိုတယ်လို့အတူလိုကျွန်တော်တို့ယူဆပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံမှာလည်းပဲတမိုင်းကြောင်းပြန်ကြည့်လို့ရှိရင်လူကြီးတယောက်ဖြစ်ရင်ဒုက္ခအများဆုံးပေးတာဒီအတိုင်းဝိုင်းကဒုက္ခအများဆုံးပေးတာပါပဲ။ဒါကြောင့်မလို့သူ့ရဲ့အတိုင်းဝိုင်းကိုပါကျွန်တော်တို့တားမြစ်ဖို့လိုမယ်ဆိုပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲစဉ်အခါတော့ငါကျွန်တော်တို့ပါတီကဒါကကျွန်တော်တဘောတူခဲ့ပါတယ်။ကျွန်တော်တို့ဒီဟာနဲ့ပတ်သက်လို့ပုဂ္ဂလဒိဋ္ဌံဘာမှမရှိပါဘူး။ဘူးမှမရှိပါဘူးဘူးမပါသေးနဲ့ဘဝထိခိုက်စီဆိုတဲ့ဒီဆန္ဒဒီပြောကလုံးဝမပါပဲနဲ့အဲကျွန်တော်တို့ပြောခြင်းဖြစ်ပါတယ်လို့ကျွန်တော်အနေနဲ့ပြောလို့ပါတယ
်ဟုတ်ကဲ့အန်ကယ်တို့ဒီတစ်ချက်တည်းကိုပဲမပြင်ချင်တာလားတခြားအချက်တွေရောပြင်ဖို့ရောဆန္ဒရှိပါလားရှင
့်ဒီလိုပါကျွန်တော်တို့ကဟိုးငကူကျွန်တော်တို့ပါတီရဲ့သဘောထားမှာဖွဲ့စည်းပုံအခြေခံဥပဒေအသစ်ပြန်ရေးတာနဲ့ပတ်သက်လို့ကျွန်တော်တို့ကသဘောမတူပါဘူးလက်မခံပါဘူးတိုးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဆိုရင်တော့ပြင်သစ်ပြတိုက်တဲ့အချက်လက်တွေကိုပြင်ဆင်ဖို့လိုတယ်ဆိုတဲ့ဟာကိုဒါကတော့ကျွန်တော်တို့ပါတီကလက်ခံပြီးသားပါဒါကြောင့်မို့လို့လည်းပဲဒီပြည်ထောင်စုလွှတ်တော်ကနေပြီးတော့ဖွဲ့စည်းထားတဲ့ဒီ Constitution Review Committee ပေါ့လေဒီကနေတောင်းဆိုတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ပတ်သက်တဲ့အချက်လက်တွေကျွန်တော်တို့ပါတီကနေပြီးတော့လည်းပဲပြင်ဆင်ဖို့တင့်တဲ့အချက်လက်တွေကိုကျွန်တော်တို့အကြံပြုပေးထားတာရှိပါတယ်ဥပမာပြောမှဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဒီနောက်ဆက်တွဲဇယား1 2 3 5ဆိုတဲ့ပြင်ဒီဟာတွေမှာပြန်ကြည့်လို့ရှိရင်ဒါတိုင်းရင်းသားတွေနဲ့လည်းအများကြီးပတ်သက်နေပါတယ်အဲ့တော့အဲ့ဒီဟာတွေမှာဆိုရင်ဘဟုကချုပ်ခံမှုယူထားတာပြားနေတယ်အဲ့တော့လုပ်ငန်းတွေနဲ့ပတ်သက်လို့ဥပဒေပြုမှုအာဏာအုပ်ချုပ်မှုအာဏာစတဲ့ဒီဟာနဲ့ပတ်သက်လို့ဘိုလ်ချုပ်ခံမှုများနေတယ်ဒါကြောင့်မလို့ကျွန်တော်တို့ခံယူထားတာကတိုင်းရင်းသားတွေအနေနဲ့သူ့ပြည်နယ်တွေမှာဒီ self administration ပေါ့လေကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိရမယ်ကိုယ်ကျမကိုယ်မှန်တည်ခွင့်ရှိရမယ်ဆိုတဲ့ဒီအခြေခံသဘောတရားရတချို့လုပ်ငန်းရပ်တွေချို့လုပ်ငန်းခွင့်တွေကိုတက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးတွေကိုလွှဲပေးတဲ့နဲ့ရှော့ပေးတဲ့နဲ့ဆိုတော့ဒီချက်လက်တွေကိုပြင်ဖို့လိုတယ်ဆိုတဲ့ဟာကိုကျွန်တော်တို့တော့ပြောထားပြီးသားပါ။ဒါအပြင်သက်ဆိုင်ရာတိုင်းဒေသကြီးတွေမှာရှိတဲ့ resource ပေါ့တရားစတာပစ္စည်းတွေကိုထုတ်ဝေသုံးစွဲဖို့အတွက်ထုတ်လုပ်တဲ့အခါမှာရရှိလာတဲ့အကျိုးအမြတ်တွေကိုလည်းပဲသက်ဆိုင်ရာတိုင်းဒေသကြီးတွေအတွက်ဟလာခွဲဝေပေးပြီးတော့သူတို့ရဲ့ဖွံ့ဖြိုးတိုးတက်မှုပေါ့လေ even development ဖြစ်အောင်ဆောင်ရွက်ပေးတဲ့ဆိုတဲ့ဒီချက်လက်တွေဒါတွေကိုလည်းကျွန်တော်တို့ဒါအကြံပြုထားတာလေကျွန်တော်ရှိပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေကိုလုံးဝပြင်ဆင်ဖို့မသင့်ဘူးဆိုတော့ဟာကျွန်တော်တို့သဘောထားမဟုတ်ပါဘူးပြင်ဆင်တဲ့နေရာကိုပြရမယ်တို့တော့59ဆလုံးနဲ့ဆိုလို့ရှိရင်တော့ပြင်ဆင်စရာမလိုဘူးဆိုတော့အဲ့ဒီလို particularly ကျွန်တော်တို့ဒီလိုပြောတာပါအ
ခုဒီ59ဆလုံးနောက်ကကြီးဒီပုံမှန်နဲ့ပတ်သက်ပြီးတော့ပြင်ဆင်ပေးဖို့ဆိုပြီးတော့ဒီကမ္ဘာနိုင်ငံတချို့ကအစိုးရတွေကလည်းတိုက်တွန်းနေတာတွေလည်းရှိပါတယ်နောက်တစ်ခုကအခုဒီဖွဲ့စည်းပုံကိုမပြင်လို့ရှိရင်တကယ်လို့ဒီနိုင်ငံတကာကဒီပေးဖို့ရှိတဲ့ထောက်ပံ့ကူညီမှုတွေဟာရဆိုင်သွားနိုင်တယ်ဆိုပြီးတော့ပြောတာတွေလည်းရှိနေတော့တကယ်လို့ပေါ့လေအင်ကယ်တို့တဆညပါတီကအခုလုံဆုံးဖြတ်တာပေါ့လေတိုင်းပြည်အတွက်ကအကျိုးရှိနိုင်မယ်လို့ထင်ပါလားအကျိုးမဲ့နိုင်မလားဘယ်လိုအင်ကယ်သဘောရပါလဲရှင့်
တို့လို့ရှိပါတယ်ကျွန်တော်တို့ဒီဥစ္စာဒါလို့မှဒီဟာပေးမယ်အဲဒီလိုဆောင်ရွက်မှဒီကိစ္စကိုဆောင်ရွက်ပေးမယ်ဆိုပြီးတော့ဒီနိုင်ငံတကာကပြောဆိုနေတဲ့ဟာကတက်ဆိုင်ရာတိုင်းပြည်ရဲ့ခုနဒီပြည်တွင်းရေးကိုပေါ့လေဒါ pressure ပေးတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်ထင်ပါတယ်ဒီဥစ္စာနိုင်ငံရေးရမလို့တင်တဲ့ကိစ္စပါပဲအဲ့တော့တက်ဆိုင်ရာခုနပြည်သူတွေကအားလုံးဟာလာသဘောကျတယ်ဆိုလို့ရဘူကော်မရှင်အသုံးသချက်ထွက်လာလို့သဘောကျတယ်ဆိုလို့ပြင်ညာပြကြမယ်ဆိုရင်လည်းပဲသူအဆင့်နဲ့သူပြင်သွားမယ်သဘောရှိပါပဲအဲ့တော့ပြင်ပကနိုင်ငံတွေကနေပြီးတော့ဒါလို့မှဒီလိုပေးမယ်ဒါတောင်ယိုးပါတဲ့ဟာဖြစ်တဲ့အတွက်ကျွန်တော်တို့လက်မခံပါဘူးဒုစရကျွန်တော်တို့ဆန့်ကျင်ပါတယ်ကန့်ကွက်ပါတယ်
အကဲဟုတ်ရှင်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့